ယေရှုခရစ်တော်ဟာအမှန်တကယ်ဘယ်သူလဲလူတို့ရဲ့နောင်ဘဝအတွက်ဘာလုပ်ပေးတယ်လဲဆိုတာကျွန်တော်တို့ဆက်ပြီးလေ့လာကြပါစို့ယောဟန်အခန်းကြီး1အခန်းငယ်1မှ5အထိကိုကျွန်တော်ဖတ်ပြပါမယ်ယောဟန်အခန်းကြီး1အခန်းငယ်1မှ5အထိအစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖခင်သခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖခင်သခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖခင်သခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ထိုအလင်းသည်မောင်မိုက်၌လင်း၍မောင်မိုက်သည်မခံမယူအခန်းငယ်1ကနေ3အထိကိုအရင်အပတ်တွေမှာကျွန်တော်ဝင်ခဲ့ပါတယ်အခန်းငယ်1ကနေ3အထိကိုအတူချုပ်ပြန်ပြောပါမယ်ယေရှုခရစ်တော်ဟာအမှန်တကယ်ဘယ်သူလဲယေရှုခရစ်တော်ဟာစကြဝဠာနဲ့ခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောဖခင်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောဖခင်ခတ်သိမ်းသောအရာတို့ကိုမဖန်ဆင်းမီဖယားသခင်နဲ့အတူကောင်းကင်နိုင်ငံမှာရှိတော်မူသော၃ပါးတစုဖယားသခင်မှဒုတိယပုဂ္ဂိုလ်ဖန်ဆင်းတော်မူသောအရာအလုံးကိုတကောတော်အားဖြင့်ဒီနေ့အထိတည်စေတော်မူသောဖယားသခင်ဖြစ်တော်မူပါれယေရှုခရစ်တော်နဲ့ပတ်သက်ပြီးတော့အတိတ်ပဲမရှိတဲ့ဇာတ်တွေကိုပြောဆိုတတ်ကြတဲ့သူအချို့ရှိပါれအချို့ကယေရှုဟာဖယားသခင်မဟုတ်ဘူးဖယားသခင်ပရောဖက်ဖြစ်တယ်ကောင်းမြတ်တဲ့ဆရာတစ်ပါးဖြစ်တယ်။ဖယားသခင်တမန်တော်ဖြစ်တယ်စသဖြင့်သူတို့ရဲ့ထင်မြင်ယူဆချက်တွေကိုပြောဆိုတတ်ကြပါရဲ့။ဖယားသခင်ပရောဖက်များဖယားသခင်တမန်တော်များကယေရှုဟာဖယားသခင်ထာဝရဖယားဖြစ်တော်မူတဲ့အကြောင်းကိုသက်သေခံကြပါရဲ့။ယေရှုခရစ်ကိုယ်တော်တိုင်ကသူဟာကဘာမတိမရှိမီခမဲတော်ဖယားနဲ့အတူရှိတော်မူသောထာဝရဖယားဖြစ်ကြောင်းအတိအလင်းမိန့်တော်မူပါရဲ့။ယေရှုအကြောင်းနဲ့ပတ်သက်ပြီးတော့လူတို့ရဲ့ထင်မြင်ယူဆချက်ကိုယုံကြည်လက်ခံမလားယေရှုခရစ်ကိုယ်တော်ရဲ့တသက်ခံချက်ကိုလက်ခံမလားကျွန်တော်ကတော့မိမိအကြောင်းယေရှုခရစ်တော်ရဲ့တသက်ခံချက်ကိုအကျွမ်းမဲ့ယုံကြည်လက်ခံပါတယ်ဘာဖြစ်လို့လဲဆိုရင်ယေရှုခရစ်တော်ဟာမှုတာကိုမတုံးတဲ့ဖခင်သခင်ဖြစ်တော်မူသောကြောင့်ဖြစ်ပါတယ်ယေရှုကသူ့ကိုယ်သူဖခင်သခင်လို့ပြောပြီးတော့တပါဝကိုလည်းမလွန်ဆန်နိုင်တဘာဝလုံးအမှုတွေကိုလည်းမလုံနိုင်ဘူးဆိုရင်တော့ယေရှုခရစ်တော်ဟာဖခင်သခင်ဖြစ်တယ်ဆိုတာကိုကျွန်တော်တို့ယုံကြည်လက်ခံစေရအကြောင်းလုံးဝမရှိပါဘူးသို့တော့ယေရှုကသူဟာဖခင်သခင်ဖြစ်ကြောင်းမိန့်တော်မူသည်သာမကဖခင်သခင်သာတတ်နိုင်တော်မူသောတဘာဝလုံးအမှုများကိုပြုတော်မူခြင်းဖြင့်မိမိဟာဖခင်သခင်အစစ်အမှန်ဖြစ်တော်မူကြောင်းသက်သေပြတော်မူပါれအချို့ကယေရှုဟာဗုဒ္ဓစီမံတပည့်ခံတယ်လို့ဆိုကြပါတယ်အချို့ကလည်းတိဘက်ဘုန်းကြီးစီမံယေရှုနေခံတယ်လို့ဆိုကြပါတယ်ဗုဒ္ဓစီမံယေရှုတပည့်ခံတယ်မခံဘူးဆိုတာဗုဒ္ဓသေသွားတဲ့ခုနှစ်နဲ့ယေရှုဖွားမြင်တဲ့ခုနှစ်ကိုကြည့်လိုက်ရင်ရှင်းလင်းတဲ့အဖြစ်ထွက်လာပါတယ်ဗုဒ္ဓဟာယေရှုမဖွားမြင်မီနှစ်ပေါင်း900လောက်ကတည်းကသေသွားပြီဒီလောကမှာမရှိတော့ဘူးဗုဒ္ဓဟာယေရှုခရစ်တော်မတိုင်မီ BC 560မှာအိန္ဒိယပြည်အရှေ့မြောက်ပိုင်းဒေသမှာမွေးဖွားခဲ့ပါတယ်။ယေရှုခရစ်တော်ဟာဗုဒ္ဓသေသွားပြီးတဲ့နောက်နှစ်ပေါင်း900နီးပါးကြာမှယူဒပြည်ဘက်လင်မြို့မှာဖွားမြင်ခဲ့ပါတယ်။အဲ့ဒီတော့ယေရှုမွေးဖွားတဲ့အချိန်မှာဗုဒ္ဓမရှိတော့ဘူး။ဒါဆိုရင်ဗုဒ္ဓစီမယေရှုတပည့်ခံတယ်ဆိုတာဖြစ်နိုင်သလား။ယေရှုဟာအသက်12နှစ်ကနေ30အတွင်းပျောက်သွားတယ်။အဲ့ဒါတိဘက်ဘုန်းကြီးစီကိုသွားပြီးတော့ယေရှုနေခန္ဓာဖြစ်တယ်လို့အချို့ကဆိုကြပါတယ်။အဲ့ဒါတကယ်ဟုတ်ပါသလားဆိုရင်မဟုတ်ပါဘူး။ဖန်ဆင်းရှင်ဖခင်သခင်ကဖန်ဆင်းခံပုပ်ကိုစီမှာဘယ်လိုလုပ်ပြီးတော့နေခန္ဓာလဲ။ယေရှုခရစ်တော်ဟာအသက်12နှစ်ကနေ30အတွင်းဘယ်နေရာမှာရှိနေတယ်လဲဆိုတာတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။မဿဲအခိုင်1အငယ်23မှာခရစ်တော်ကိုနာဇရက်လူဟုခေါ်ဝေါ်ကြလက်တန့်ဟူသောပရောဖက်တို့၏နှုတ်ထွက်နှင့်အညီနာဇရက်အမည်ရှိသောမြို့သို့ရောက်၍အမြဲနေလေ၏လို့အတိအလင်းဖော်ပြထားပါတယ်။ယေရှုခရစ်တော်ဟာအသက်12နှစ်ကနေ30အတွင်းတိဘက်ဘုန်းကြီးစီမှာမတော်ပါဘူး။ဘယ်နေရာမှာရှိတယ်လဲဆိုရင်နာဇရက်မြို့မှာအမြဲနေလေ၏လို့တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ် ယေရှုရဲ့တက်တော်စဉ်တလျှောက်လုံးမှာယေရှုတရားကျင့်ကြံအားထုတ်တာကိုလုံးဝမတွေ့ရပါဘူးမိမိဟာခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူသောထာဝရဘုရားသခင်ဖြစ်တော်မူကြောင်းမိန့်တော်မူပြီးအနန္တတကုရှင်ဘုရားသခင်သာတတ်နိုင်တော်မူသောတပါဝလွန်အမှုများကိုပြုလုပ်ခြင်းဖြင့်သက်သေပြတော်မူကြောင်းယောဟန်ခရစ်ဝင်ကျမ်းကိုဆက်လက်လေ့လာခြင်းဖြင့်ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်အခုအခန်းငယ်၄ကနေ၅အထိကိုဆက်ပြီးတော့ကြည့်ကြပါစို့ထိုနှုတ်ကပတ်တော်၌အသက်ရှိထိုအသက်သည်လည်းလူတို့၏အလင်းဖြစ်ထိုအလင်းသည်မောင်မိုက်၌လင်း၍မောင်မိုက်သည်မခံမယူအခန်းငယ်၁မှ၃ကြားမှာယေရှုခရစ်တော်ဟာခတ်သိမ်းသောအရာမဖြစ်မီဘုရားသခင်နှင့်အတူရှိတော်မူသော၃ပါးတစုဘုရားသခင်မှဒုတိယပုဂ္ဂိုလ်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းဖြစ်တည်စေတော်မူသောထာဝရဘုရားဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါတယ်ဖြစ်တည်နေတဲ့အရာအလုံးဟာယေရှုခရစ်ဖန်ဆင်းတော်မူသောအရာဖြစ်ပါတယ်ခတ်သိမ်းသောအရာတို့ဟာယေရှုခရစ်အားဖြင့်ဖြစ်တည်နေကြတာဖြစ်ပါတယ်။ယေရှုခရစ်တော်ကတော့မိမိဖြစ်တည်ခြင်းအထွတ်ဘယ်အရာကိုမှအမိပြုခြင်းအားကိုးခြင်းမရှိဘဲကိုယ်စွမ်းပကားနဲ့ထာဝရကာလကလေးကတည်ရှိတော်မူသောထာဝရဘုရားဖြစ်တော်မူပါတယ်။အခန်းငယ်လေးမှာယေရှုခရစ်တော်၌အသက်ရှိ၏လို့အတိအလင်းဖော်ပြထားပါတယ်။ဒါကဘာကိုဆိုလိုသလဲဆိုရင်ယေရှုခရစ်တော်ဟာခတ်သိမ်းသောအရာတို့ရဲ့အသက်ရှင်ခြင်းအကြောင်းရင်းဖြစ်တယ်လို့ဆိုလိုခြင်းဖြစ်ပါတယ်။ယေရှုခရစ်တော်ကမိမိအသက်ကိုဘသူစီကမှရတာမဟုတ်ဘူး။ယေရှုကိုဘသူကမှအသက်ပေးတာမဟုတ်ဘူး။ယေရှုခရစ်တော်ကခတ်သိမ်းသောအရာတို့ကိုအသက်ပေးတာဖြစ်တယ်။ယေရှုခရစ်တော်ဟာထာဝရကာလကလေးကအသက်ရှင်တော်မူသောဖခင်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောဖခင်ခတ်သိမ်းသောအရာတို့ရဲ့အသက်ရှင်ခြင်းအကြောင်းရင်းခတ်သိမ်းသောအရာတို့ကိုအသက်ပေးတော်မူသောဘုရားသခင်ဖြစ်တော်မူပါれလူသားများအပါအဝင်အသက်ရှင်တဲ့တရားအားလုံးကိုအသက်ပေးတော်မူသောသူဟာယေရှုခရစ်တော်ဘုရားသခင်ဖြစ်တော်မူပါれဘာဖြစ်လို့လဲဆိုရင်ထိုနှုတ်ကပတ်တော်၌အသက်ရှိ၏ဒီကျမ်းချက်မှာသုံးထားတဲ့စကားလုံးဟာဇဝဲဖြစ်ပါれဇဝဲဆိုတာ Greek ဘာသာစကားဖြစ်ပြီးလူတို့ရဲ့ဝိညာဉ်အသက်ကိုဆိုလိုခြင်းဖြစ်ပါれလူတို့ရဲ့ဝိညာဉ်ဟာလူတို့ကိုအသက်ရှင်သောသူဖြစ်စေတဲ့အတ္တကအသက်ဖြစ်ပါတယ်လူတို့ရဲ့ကိုယ်ခန္ဓာကိုလည်ပတ်လှုပ်ရှားစေတဲ့အသက်တစ်မျိုးလည်းရှိပါသေးတယ်အဲ့ဒီတော့လူမှာအသက်နှမျိုးရှိပါတယ်ဝိညာဉ်အသက်နဲ့ကိုယ်ခန္ဓာအသက်အဲ့ဒီအသက်နှမျိုးစလုံးဟာယေရှုခရစ်ပေးတော်မူသောအသက်ဖြစ်ပါတယ်ကလေးငယ်လေးတယောက်ဒီလောကမှာမွေးဖွားလာတဲ့အခါအဲ့ဒီကလေးငယ်လေးမှာသူ့ရဲ့ကိုယ်ခန္ဓာကိုလည်ပတ်လှုပ်ရှားစေတဲ့ကိုယ်ခန္ဓာအသက်ဆိုတာရှိပါတယ်ဒါအပြင်အဲ့ဒီကလေးငယ်လေးရဲ့အထဲမှာမြင်လို့မရထိလို့မရနေရအတိအကျကိုဖော်ပြလို့မရ DNA ဆိုတဲ့မျိုးရိုးဗီဇစမ်းသပ်လို့မရတဲ့ဝိညာဉ်အသက်ဆိုတာရှိပါတယ်အဲ့ဒီဝိညာဉ်အသက်ဟာလူတို့အတွက်မရှိမဖြစ်လိုအပ်တဲ့အသက်ဘုရားသခင်ပေးတော်မူသောအသက်ဖြစ်ပါတယ်ကိုယ်ခန္ဓာအသက်နဲ့ဝိညာဉ်အသက်နှမျိုးစလုံးဟာယေရှုခရစ်ပေးတော်မူသောအသက်ဖြစ်ပါတယ်လူရဲ့ခန္ဓာကိုယ်အသက်ဟာထာဝရအတွက်မဟုတ်ဘူး။သို့တော့လူရဲ့ဝိညာဉ်အသက်ကတော့ထာဝရအတွက်ဖြစ်တယ်။လူရဲ့ဝိညာဉ်ကိုထာဝရအတွက်ဘုရားသခင်ဖန်ဆင်းထားတာဖြစ်ပါတယ်။တိရိစ္ဆာန်တွေမှာဝိညာဉ်မရှိပါဘူး။တိရိစ္ဆာန်တွေကိုဘုရားသခင်ဖန်ဆင်းတော်မူတဲ့အခါဝိညာဉ်အသက်ကိုမပေးထားဘူး။တိရိစ္ဆာန်တွေမှာကိုယ်ခန္ဓာအသက်ပဲရှိတယ်။ဝိညာဉ်အသက်မရှိဘူး။ဒါကြောင့်တိရိစ္ဆာန်တွေဟာသေသွားရင်သူတို့ရဲ့ဘဝပြီးဆုံးသွားပြီ။တလိဆန်တွေမှာနောင်ဘဝဆိုတာမရှိတဲ့အကြောင်းဒေသနာကျမ်းအခိုင်း၃မှာအတိအလင်းဖော်ပြထားပါတယ်လူတွေကိုတော့ကိုယ်ခန္ဓာအသက်နဲ့ဝိညာဉ်အသက်ကိုဖယားခင်ပေးထားတဲ့အတွက်လူဟာကိုယ်ခန္ဓာအသက်သေသွားရင်လဲဝိညာဉ်ကတော့သေမှာမဟုတ်ဘူးထာဝရတည်မှာဖြစ်တယ်လူဟာထာဝရအသက်ရှင်မဲ့ပုဂ္ဂိုလ်နောင်ဘဝကျရင်ငရဲနဲ့ကောင်းကင်နိုင်ငံတော်ဆိုတဲ့နှစ်နေရာတည်းကတနေရာရာမှာကဘာအဆက်ဆက်အသက်ရှင်မဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ယေရှုခရစ်တော်ကငါသည်လမ်းခရီးဖြစ်၏တမန်တော်လည်းဖြစ်၏အသက်လည်းဖြစ်၏လို့အတိအလင်းမိန့်တော်မူပါတယ်ယေရှုခရစ်တော်ဟာအသက်ဖြစ်တော်မူပါတယ်အသက်ဖြစ်တော်မူသောယေရှုဟာကျွန်တော်တို့ရဲ့အသက်ရှင်ခြင်းအကြောင်းရင်းဖြစ်ပါတယ်ယေရှုခရစ်တော်အားဖြင့်ကျွန်တော်တို့ဟာတွာလာလှုပ်ရှားလျက်အသက်ရှင်လျက်ရှိနေကြတာဖြစ်ပါတယ်ဖြစ်တည်နေတဲ့အရာအလုံးဟာယေရှုခရစ်တော်အားဖြင့်ဖြစ်တည်နေကြတာဖြစ်ပါတယ် ဘာဖြစ်လို့လဲဆိုရင်နှုတ်ကပတ်တော်၌အသက်ရှိအခန်းငယ်လေးမှာဖော်ပြထားတဲ့အချက်ကိုဆက်ပြီးတော့လေ့လာကြပါစို့ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏လို့တွေးရပါတယ်ဒီကျမ်းချက်တည်းကအသက်နဲ့အလင်းဟာခွဲခြားလို့မရတဲ့နှတ်တူတန်ခွဲစကားဖြစ်ပါတယ်နှုတ်ကပတ်တော်ဟာဘုရားသခင်ဖြစ်တော်မူတဲ့ကဲ့သို့အသက်ဟာလည်းအလင်းဖြစ်ပါတယ်အသက်ဖြစ်တော်မူသောယေရှုခရစ်တော်ဟာလူတို့ရဲ့အလင်းဖြစ်လာပါတယ်ဒါကြောင့်ယေရှုကငါသည်ဤလောက၏အလင်းဖြစ်၏လို့အတိအလင်းမိန့်တော်မူကြောင်းယောဟန်အခန်း၈အငယ်၁၂မှာတွေ့ရပါတယ်ယေရှုခရစ်တော်ဟာဘုရားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေဖို့နဲ့လူတို့ကိုထာဝရအသက်ပေးဖို့ဒီလောကမှာလူဇာတိအဖြစ်ကိုခံယူပြီးကြွလာခဲ့ပါတယ်ထာဝရအသက်ဆိုတာအပြစ်ငရဲကနေကယ်တင်ခြင်းခံရပြီးအိုနာသေးခြင်းမရှိတော့တဲ့ဘုရားသခင်ကောင်းကင်နိုင်ငံတော်မှာကပ္ပာအဆက်ဆက်စိုးစံရသောအခွင့်ကိုဆိုလိုခြင်းဖြစ်ပါတယ်ယေရှုခရစ်တော်ဟာလူတို့ကိုထာဝရအသက်ပေးပြီးလူတို့ရဲ့နောင်ဘဝအသက်အမခံချက်ကိုပေးဖို့ကြွလာခဲ့ပါတယ်အခန်းငယ်၅မှာထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူလို့ဖော်ပြထားပါတယ်မှောင်မိုက်သည်မခံမယူဆိုတဲ့အဓိပ္ပာယ်ကတော့မှောင်မိုက်ကအလင်းကိုမဖုံးလွှမ်းနိုင်ကြောင်းသို့မဟုတ်မအောင်မြင်နိုင်တဲ့အကြောင်းကိုဆိုလိုခြင်းဖြစ်ပါတယ်အသက်နဲ့အလင်းဖြစ်တော်မူသောယေရှုခရစ်တော်ဟာဒီလောကကိုကြွလာတဲ့အခါမှာမှောင်မိုက်ကမအောင်မြင်နိုင်ဘူးစာရမဏေနဲ့သူ့ရတမများကအပြစ်ရှိတဲ့လူတို့ကိုထာဝရအသက်တည်းဟူသောအလင်းကိုပေးဖို့ကြွလာတော်မူသောယေရှုခရစ်တော်ကိုနေအမျိုးမျိုးနဲ့တားဆီးဖို့ကြိုးစားလှုပ်ဆောင်ခဲ့ကြပါတယ်သို့သောအမောင်တို့ဖုံးလွှမ်းနေတဲ့အခန်းကြီးထဲမှာဖျောင်းနိုင်ကိုမေးထွန်းလိုက်မယ်ဆိုရင်အမောင်တို့ကြီးဟာကွယ်ပြောက်သွားမှာဖြစ်ပြီးအလင်းကအနံ့ယူမယ်ဆိုတာကျွန်တော်တို့သိကြမှာပါထိုနေ့တူလူတို့ကိုထာဝရအသက်ပေးဖို့ကြွလာတော်မူသောယေရှုခရစ်တော်ကိုစာရမဏေနဲ့သူ့ရဲ့အဖွဲ့သားများကမတားဆီးနိုင်ပါဘူးယေရှုခရစ်တော်ဟာအလင်းတော်အဖြစ်ဒီအမောင်ကဘာမှာကြွလာတော်မူပြီးအပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲမှထာဝရလွတ်မြောက်ရသောအခွင့်နောင်ဘဝမှာအိုနာသေးခြင်းမရှိတော့တဲ့ဘုရားသခင်ရင်ခွင်တော်ကောင်းမြတ်နိုင်ငံတော်မှာအစင်ထာဝရနေရသောအခွင့်ကိုဒီနေ့တိုင်အောင်လူတိုင်းကိုကမ်းလှမ်းလျက်ရှိနေပါတယ်။ယေရှုခရစ်တော်ဟာမိတ်ဆွေရဲ့နောင်ဘဝအသက်အမခံချက်ကိုပေးတော်မူသောဘုရားမိတ်ဆွေပြစ်မှားခဲ့တဲ့အပြစ်အလုံးအတွက်လဝကတိုင်မှာကိုယ်တိုင်အသေးခံတော်မူခြင်းဖြင့်မိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးတော်မူသောဘုရားသခင်ဖြစ်တော်မူပါတယ်။ယေရှုခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းတခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါယုံကြည်လက်ခံရင်အခုကယ်တင်ခြင်းခံရမယ်ဆိုရက်ယေရှုရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်ကောင်းကြီးပေးပါစေ